မရဦးသိန်းစိန်အစိုးရလက်ထက်မှာမျက်စုံစီမံကိန်းကိုကန့်ကွက်ကြောင်းလှုပ်ရှားခဲ့သူတွေထဲမှာတယောက်ပါဝင်ဖြစ်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဂျီယောဝူဟာလက်ရှိအစိုးရကမျက်စုံစီမံကိန်းကိုဆက်လက်လှုပ်ဆောင်မယ်ဆိုရင်လည်းကန့်ကွက်သွားမယ်လို့ဒီနေ့ပြောလိုက်တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကိုဆက်လုပ်ဖို့လက်ခံမယ်ဆိုရင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့ဦးဂျီယောဝူကဒီနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ကျွန်တော်ကတော့လုံးဝကန့်ကွက်တယ်ဒီလိုရေးခဲ့တာမဟုတ်ပါဘူး။ဆက်ပြည်သူများအတွက်နိုင်ငံအတွက်ဒါတရုတ်ပြည် CBI ကုမ္ပဏီကိုဒီ sovereignty ပေါ့အချုပ်အခြာအာဏာအားလုံးတော့လကောင်းသစိတ်တည်းကြရတာလကောင်းအလိုက်မလို့ဖြစ်နေပါလေပေါ့ဒါကြောင့်ဒါကိုတော့ပြန်ဆန်းစစ်တင်တယ်ပေါ့အပြန်အဲ့လိုလုပ်ပြီးတင်ပါလေဆိုတော့ကိုဒါလိုရေးခဲ့တာဖြစ်တယ်ဒါကြောင့်အဲ့လိုပဲအဲကျွန်တော်အနေနဲ့ဒါအစိုးရကတော့အားလုံးမယ်ဆိုရင်ခုနကကိုကြီးပြောတယ်အချိန်အခါတစ်ခုချင်းကျွန်တော်တို့ဆွဲဆပ်တင်နေဒါမှမဟုတ်လေဒါကျွန်တော်တို့ကတော့တနိုင်ငံလုံးရဲ့စစ်တမ်းပေါက်တင်နေလို့ကျွန်တော်ယူဆတယ်
ARD မြေဆုံစီမံကိန်းနဲ့ပတ်သက်ပြီး2021ခုနှစ်ကတာဝန်ယူခဲ့တဲ့နိုင်ငံတော်အကြီးအကဲတွေကိုစီမံကိန်းအကောင့်ထဲပေါ်မဲ့ CPI ကုမ္ပဏီကငွေကြေးအမြောက်များပေးခဲ့တာကိုသိရှိခဲ့ရကြောင်းတိုင်းသာစီလုံးညီညွတ်ရေးပါတီကချင်ပြည်နယ်မဲဆန္ဒနယ်အမှတ်1ကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဂျေယောဟုကပြောပါတယ်
ဒီကျွန်တော်တို့ September ဆိုရင်ဒီဇင်ဘာလလောက်မှာပေါ့နော်မေလလောက်ဖြစ်တဲ့ချိန်မှာတို့ကဘဝကနေလာခဲ့ပြီးကျွန်တော်ပြောလာတာဆိုတော့ဆိုနိုင်ငံကြီးခဲ့တဲ့ပုံစံမျိုးဆိုရင်လည်းအများကြီးဖြစ်ခဲ့တယ်ဒီမစ်ဆုံးပတ်သက်လာရင်ပေါ့အဲတို့အနေနဲ့တောက်ခံချင်တာကတော့ request လုပ်ချင်တာဥကြီးကရေငုံနှုတ်စိတ်နေပြီပေါ့ရေငုံနှုတ်ပိတ်နေပြီပေါ့အဲ့ဒါပဲပြောမယ်ဆိုတော့ကျွန်တော်လက်လာထိုးတာပေါ့နော်
အဲ့တော့ဒီမျက်စုံကိစ္စနဲ့ပတ်သက်ပြီးတော့လက်ပြီးလက်ယူကိစ္စတွေအများကြီးရှိတယ်လို့ပြောလို့ရ
ပါဟုတ်ကဲ့ပြောလို့ရပါတယ်ကျွန်တော်ကတော့မှဒါဟိုရှေ့ကအစိုးရတွေကိုအဲအခြေခဲတွေကိုနော်
2021ခုနှစ်စက်တင်ဘာလ29ရက်နေ့ကမြေဆုံစီမံကိန်းကိုတမရဦးသိန်းစင်ကသူ့ဆိုအပ်တက်တန်းအတွင်ရက်ဆိုင်ကြောင်းကြေညာပြီးနောက်ဒီဇင်ဘာလလောက်မှာ CBI ကုမ္ပဏီမန်နေဂျာအပါအဝင်တာဝန်ရှိသူတွေကဦးဂျီယောဝူရဲ့ဘဏ်အကောင့်ကိုတောင်းယူတာတွေရှိခဲ့ကြောင်းနဲ့အဲ့ဒီလိုတောင်းယူချိန်မှာပြောခဲ့တာဖြစ်ကြောင်းဦးဂျီယောဝူရဲ့ပြောပြချက်အရာသိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမြန်မာနိုင်ငံဆိုင်ရာတရုတ်တပ်မတ်ရဲ့ကချင်ပြည်နယ်ခီးစဉ်အပြီးမှာမြေဆုံစီမံကိန်းကိုပြန်လည်စတင်နိုင်တဲ့အသံတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံက NLD အစိုးရလက်ထက်မှာစီမံကိန်းကိုပြန်လည်လုပ်ကိုင်မှုစူးစမ်းလာတဲ့ကိစ္စနဲ့ပတ်သက်လို့ဦးဂျီယောဝူကသူ့မြင်ကိုအခုလိုပြောပါတယ
်။ဒီကျွန်တော်ထင်ရတာကတော့သူတို့ကရွှေတက်သူ့ပြည်ကရဲအစစီလီကွန်ပြည်ပါလိမ့်မယ်။အဲ့ဒီမှာအခက်နဲ့အလွန်လက်ရှိနေဆိုတာလေ။ဆိုတော့အခုကျွန်တော်တို့လည်းမသိဘူးဝင်လည်းမကဝင်ခံဘူးပေါ့။မြေအောင်လည်းငောင်းနေလည်းရှိတယ်လို့ကြားတယ်။ဟို minus 10 mile လို့ရှိ။ဝိုင်းရှိဆိုတဲ့အပေါ်အဲ့မှာလည်း8ရက်ချင်းပါဟိုအထဲမှာတူတန်နေဆူညာတန်နေစလားပြောတာနဲ့ကြားတယ်လို့ပြောတယ်။ပြောချင်တာကတော့အဲ့ဒီ10 mile လောက်ရှိတော့ရောက်နေတယ်တဘောရှိတယ်မြေအောင်လည်းငောင်းပေါ့နော်။ဒါကတော့ဒါဟိုပေါ့ကိုလာဟာလာကြားတာပေါ့လေ yes ကျွန်တော်ဝင်လို့တော့မရအောင်ဆိုမသိဘူးပေါ့နော်။အဲ့လိုဆိုတော့သူတို့အိုင်ဒီယာနဲ့သူတို့စူးစမ်းနေ
တရုတ်နိုင်ငံကမြေဆုံစီမံကိန်းကိုပြန်လည်လှုပ်ဆောင်မှုစူးစမ်းလာပေမဲ့အစိုးရနဲ့ NLD တာဝန်ရှိသူတွေကမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့သဘောထားအတိုင်းဖြစ်တယ်လို့ပြောထားပါဗျ။မြေဆုံရေအားနဲ့စစ်စီမံကိန်းကိုစတင်မှုစစ်အစိုးရလက်ထက်2006ခုနှစ်ကတရုတ်နိုင်ငံအစိုးရပါဝင်တဲ့ CPI ကုမ္ပဏီနဲ့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပြီးချုပ်ဆိုထားတဲ့စာချုပ်ကို NLD အစိုးရအနေနဲ့မသိရှိကြောင်း CPI ကုမ္ပဏီကလည်းစာချုပ်ကိုပွင့်လင်းမြင်သာစွာချပြခြင်းမရှိဘူးလို့လည်းသတင်းတွေထွက်ပေါ်နေပါဗျ။မြေဆုံစီမံကိန်းကိုအမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ကျမှဖြစ်ပြီးထွက်ရှိမဲ့လျှက်စစ်တအား90ရာခိုင်နှုန်းကိုတရုတ်ပြည်ကရရှိမှဖြစ်ကာမြန်မာနိုင်ငံကအခွန်10ရာခိုင်နှုန်းသာရရှိမှဖြစ်တယ်လို့သိရပါတယ်။လက်ရှိအစိုးရလက်ထက်မှာ ARD မြေဆုံစီမံကိန်းပြန်လည်စတင်ဖို့အတွက်တရုတ်နိုင်ငံဘက်ကဖိအားပေးတာတွေရှိနေတာကြောင့်နိုင်ငံရေးလေလာသူတွေတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့အစည်းတွေဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကမြေဆုံစီမံကိန်းကိုကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ။